အင်္ဂါနေ့ကဖြစ်ပေါ်ခဲ့တဲ့ cyber attack လို့ခေါ်တဲ့ internet တွင်တိုက်ခိုက်မှုတွေဟာအရင်တစ်ခေါက် cyber တိုက်ခိုက်မှုတွေလိုငွေညှစ်တဲ့တိုက်ခိုက်မှုမျိုးဖြစ်ပေမဲ့အရင်ကတည်းကပို့ပြီးတော့ရှုပ်ထွေးတယ်လို့ဥရောပရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ပြီးခဲ့လကဗြိတိန်စေယုံတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပြီးအခုတစ်ခေါက် cyber internet တိုက်ခိုက်မှုဟာတော့ကမ္ဘာတဝန်းကကုမ္ပဏီတွေတိုက်ခိုက်ခံရပါတယ်။ပြီးခဲ့တဲ့မေလ cyber တိုက်ခိုက်မှုကြောင့်ဗြိတိန်စေယုံတွေမှာခွဲစိတ်ကုသမှုတွေဖျက်သိမ်းခဲ့ရပြီးအရေးပေါ်လူနာတင်ကားတွေကိုစေယုံအဖြစ်အသုံးပြုခဲ့ရပါတယ်။အခုတစ်ခေါက်တိုက်ခိုက်မှုကနောက်တစ်ချိန်ပြင်းထန်တဲ့ငွေညှစ်တဲ့တိုက်ခိုက်မှုပဲလို့ဥရောပရဲတပ်ဖွဲ့ညွှန်ကြားမှု Rob Winrake ကနေပြီးတော့ပြောပါတယ်။ cyber internet တိုက်ခိုက်မှုတွေကိုတားဆီးရပ်တန့်မှုသူတေသီတွေကနီးလန့်တွေရှာဖွေတွေ့ရှိခဲ့ပေမဲ့လူ300လောက် cyber တိုက်ခိုက်သူတွေတောင်းထားတဲ့ငွေတွေကိုပေးပြီးသွားမှသူတို့တွေ့ရှိတာပါ။အင်္ဂါနေ့ cyber တိုက်ခိုက်မှုကြောင့် American Russia ပြင်သစ်နဲ့ Britainနိုင်ငံတွေအပြင်အိန္ဒိယကအကြီးဆုံးကုန်တင်စိတ်ကမ်းအပါအဝင်ကမ္ဘာတဝန်းက64နိုင်ငံမှရှိတဲ့ကုမ္ပဏီတွေထိခိုက်ခဲ့ရပါတယ်။အခု cyber တိုက်ခိုက်မှုဟာကွန်ပျူတာအင်တာနက်တွင်ဒီ ransomware လို့ခေါ်တဲ့ငွေညစ်တောင်းယူတဲ့ software ကိုသုံးပြီးတော့တိုက်ခိုက်မှုဖြစ်ပြီးတော့ငွေပေးမချင်းလုပ်ငန်းသုံးကွန်ပျူတာတွေအလုံးမလုံးနိုင်အောင်ထိန်းချုပ်ထားတဲ့နည်းလမ်းဖြစ်ပါတယ်။